လယ်ပိုင်းငင်းချင်းအတွက်တန်တမာရေးနည်းလမ်းနဲ့တိုးတက်မှုတွေရအောင်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့အကြီးကြီးမမတ်အဘတ်စတိုကဗိုလ်တပူးနေမှာတနင်္သင်ပြုလိုက်ကြပါတယ်။ပါလက်စတိုင်းနဲ့အစ္စရေးတို့အနေနဲ့သဘောတူညီမှုရအောင်လှုပ်ဆောင်ကြအောင်ဖြစ်ကြောင်းသူ့အနေနဲ့ဂျာဇာနဲ့ဆက်ဆံညှိနှိုင်းပေးတဲ့သူဖြစ်လို့ကြောင်းနဲ့ဒီကိစ္စကိုပြီးမြောက်အောင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။သူ့ဘောတက်တာလုံးကြားခဲ့ဘူးတာကတော့အခက်အခဲဆုံးဆက်ဆံညှိနှိုင်းလုပ်ငန်းဟာပါလက်စတိုင်းနဲ့အစ္စရေးကြားကဆက်ဆံညှိနှိုင်းမှုဖြစ်ကြောင်းအဲ့လိုပြောဆိုနေမှုတွေဟာမှားရနေဆိုတာကိုပြသနိုင်မလားဆိုတာစောင့်ကြည့်ကြအောင်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ရဲ့ဦးဆောင်မှုနဲ့ကြွန့်ကျင်တဲ့ဆက်ဆံညှိနှိုင်းနေကြောင်တမိုင်းဝင်သဘောတူညီချက်ရနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်တမရအင်ဂျီမာတမရထရမ့်နဲ့ပူးတွဲချင်းပါတဲ့ဒဏ်စာရှင်းလင်းမှုအတွင်းပါလက်စတိုင်းခေါင်းဆောင်မမတ်အဘတ်ကဒဏ်တောက်တွေကိုဘာသာပြန်ကနေတဆင့်ပြောပါတယ်အရှိလေပိုင်းငင်းချင်းရရေးကိစ္စဟာနှစ်ပေါင်းများစွာလူများစုယုံကြည်ထားသလောက်ချက်ချင်းမှမဟုတ်ကြောင်ဒဏ်စာရှင်းလင်းပွဲပြီးသွားပြီတဲ့နောက်မှာတမရထရမ့်ကမစ္စတာအဘတ်ကိုပြောကြားခဲ့ပါတယ်